This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
ဗီဒီယို NUG ကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယို NUG ဖွယ်သားများမှဆုတောင်းမေတ္တာပို့သလိုက်ပါရခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်ဧပြီလ10ရက်နေ့ဗီဒီယို NUG ရဲ့ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စီရေးသတင်းကောင်းထုတ်ချက်ကိုဖတ်ကြားတင်ပြပေးမှာဖြစ်ပါရခင်ဗျာ Radio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဧပြီလ10ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG စီရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရေးသတင်းနေဖြင့်လေရင်ဘုံထိမှန်ကြဆုံးခဲ့တဲ့မိုးကုတ်ပကဖရဲဘော်နှစ်ဦးအတွက်ကာကွယ်ရေးဝန်ကြီးဦးရီမွန်ကဝမ်းနဲ့ဂုံပြုလွာပေးပို့ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။လေရင်ဘုံထိမှန်ကကြဆုံးခဲ့တဲ့ပကဖရဲဘော်နှစ်ဦးကိုမိုးကုတ်မြို့နယ်ပကဖကအမိန့်ပြန်တန်းထုတ်ခဲ့တယ်လို့ပကဖအတန်းကဖော်ပြပါဗျ။မန္တလေးတိုင်းပြည်ဦးလွင်ခရိုင်တပိတ်ချင်းမြို့နယ်ခုနမိုင်တိုက်ပွဲအတွင်းစစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကြဆုံးခဲ့ရတဲ့မိုးကုံမြို့နယ်ပကဖရဲဘော်ပိုင်ကြီး32နှစ်နဲ့ရဲဘော်ဆွဲစုံ28နှစ်တို့၏ရဲဝန်စွာဆွန့်လွတ်ပိတ်ဆက်မှုအားလေးစားဥညွတ်ဂုံပြူကြောင့်မြို့သားညညွတ်ရဲ့အစိုးရကာကွယ်ရေးဝန်ကြီးဦးရီမွန်ကဝမ်းနဲ့ဂုံပြူလွာပေးပို့ခဲ့ပါတယ်။တပိတ်ချင်းမြို့နယ်ခုနမိုင်ရွာရှိစစ်ကောင်စီတပ်ကို TNLA မိုးကုံပြူဟာ MDY PDF နဲ့အတူမိုးကုံမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖကရွရွချွန်ချွန်တိုက်ပွဲဝင်လျက်ရှိပါတယ်ခင်ဗျာ။ဒုတိယသတင်းနေဖြင့်ကယန်းတိုင်းရင်းသားတို့မျှော်လင့်နေတဲ့နိုင်ငံရေးရည်မှန်းချက်အတိုင်းရှိနေမယ်လို့ KNDF ပြောတဲ့သတင်းကိုတင်ပြပေးပါမယ်။ကယန်းတိုင်းရင်းသားလူမျိုးတစ်ရက်လုံးမျှော်မှန်းထားတဲ့နိုင်ငံရေးရည်မှန်းချက်အတိုင်းရှိနေမယ်လို့ကယန်းဒီအမျိုးသားများကာကွယ်ရေးတပ် KNDF ကထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒီနေ့ဧပြီ10ရက်မှာကြာရောက်တဲ့ငွေရတုကယန်းမျိုးသားနေ့အတွက်ပေးပို့တဲ့ကယန်းဒီအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့တဝန်လွှာမှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ဆင်အာနာရှင်အဆက်အဆက်ရဲ့ဗဟိုချုပ်ကိုင်မှုစနစ်ဆိုးကိုကယန်းလူမျိုးတွေဟာလည်းအခြားတိုင်းရင်းသားတွေနီးတူနှစ်ပေါင်းများစွာကြုံတွေ့ခံစားခဲ့ရတယ်လို့ဆိုပါတယ်။ဒီစနစ်ဆိုးကိုနှစ်ပေါင်းများစွာကြုံတွေ့ခံစားရပေမဲ့ကယန်းလူထုတစ်ရက်လုံးနဲ့ကယန်းလူငယ်တွေအမျိုးသမီးတွေအသင်းအဖွဲ့တွေဟာကယန်းမျိုးသားစီလုံးညီညွတ်ရေးနဲ့ယဉ်ကျေးမှုအမွေအနှစ်ကိုကောင်းမွန်စွာထိန်းသိမ်းဆောင်ရှောက်နိုင်ခဲ့ကြတယ်လို့အသိပေးထားပါတယ်။ကယန်းလူမျိုးတို့ရဲ့ဒုတိယအကြိမ်မြောက်ကယန်းညီလာခံကချမှတ်ထားတဲ့သဘောတူညီချက်တွေအတိုင်း KNDF ဘက်ကနိုင်ငံရေးမူဝါဒတစ်ခုထည့်သွင်းပြီးမိမိတို့မျှော်မှန်းထားတဲ့နိုင်ငံရေးပန်းတိုင်ကိုဆက်ပြီးအတူရှောက်လန်းသွားမယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ရှိမှာလည်းကယန်းလူမျိုးတွေအပါအဝင်ကရင်နီပြည်အတွင်းမှာရှိတဲ့တိုင်းရင်းသားလူမျိုးပေါင်းစုံနဲ့လက်တွဲပြီးဆင်အာနာရှင်ချုပ်ငင်းရေးနဲ့ Federal Democracy တည်ဆောက်ရေးအတွက်ကတိသစ္စာနဲ့အသက်ပေါင်းများစွာပိတ်ဆက်ပြီးတမိုင်းဘေးတာဝန်တရက်အနေနဲ့ကိုစွမ်းညံစွမ်းရှိသမျှကြိုးပမ်းနေတယ်လို့ထပ်မံအသိပေးထားပါရခင်ဗျာဆက်လက်ပြီးရခိုင်တပ်တော်လိုအောင်မြင်မှုတွေရရှိနိုင်ဖို့ကြိုးပမ်းနေတယ်လို့မန္တလေး PDF ပြောတဲ့သတင်းကိုတင်ပြပေးပါမယ်ရခိုင်တပ်တော်ရဲ့တိကျပြတ်သားတဲ့လေ့ကျင့်မှုစနစ်ကြတဲ့စုဖွဲ့မှုနဲ့ရဲဝံသောတိုက်စွမ်းရည်တို့ကိုလေးစားအတူယူပြီးအာရခတပ်တော်ကဲ့သို့အောင်မြင်မှုတွေရရှိနိုင်ဖို့ကြိုးပမ်းနေတယ်လို့မန္တလေး PDF ကပြောကြားလိုက်ပါတယ်။ရခိုင်တပ်တော် AA ဖွဲ့စည်းတည်ထောင်မှု16နှစ်ပြည့်နှစ်ပတ်လည်နေ့မှာပြည်သူ့ကာကွယ်ရေးတပ်မတော် Manly MDY PDF ကတဝန်လွှာပေးပို့ခဲ့ရမှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ရခိုင်မျိုးသားများအဖွဲ့ချုပ်အာရခတပ်တော် ULAAA ဟာရခိုင်ပြည်သူတွေနဲ့လက်တွဲပြီးအမျိုးသားလွတ်မြောက်ရေးတိုက်ပွဲတွေကိုအရှိန်အဟုန်နဲ့ဆင်နွှဲပြီးတိုက်ပွဲဝင်နေတာကြောင့်စီရေးစာမျက်နှာမှာတင်မကတန်ကင်းတမန်ကင်းစာမျက်နှာနဲ့အုပ်ချုပ်ရေးစာမျက်နှာတွေမှာပါအောင်မြင်မှုတွေစုခူးနိုင်ခဲ့တာကိုဂုံယူပွဲတွေ့မြင်နေရတယ်လို့ဆိုပါတယ် ULAAA ရဲ့အောင်မြင်မှုတွေဟာရခိုင်ဒေသတွေမှာရှိတဲ့ပြည်သူပြည်သားတွေအတွက်သာမကစစ်အာဏာရှင်နဲ့တကွအာဏာရှင်စနစ်အပြီးတိုင်ချုပ်ငြင်းရေးတိုက်ပွဲဝင်နေကြတဲ့မြန်မာနိုင်ငံတဝန်းကယဟန်းရှင်လူပြည်သူများအတွက်ပါကြီးမားတဲ့စိတ်ခွန်အားဖြစ်ပေါ်စေပြီးအခြေအနေကောင်းတွေကိုပါတဆက်တည်းဖန်တီးပေးနေတယ်လို့ရခိုင်တပ်တော်ထံပေးပို့တဲ့သဝင်လွှာမှာဖော်ပြထားပါတယ်ဒါကြောင့် Manly PDF အနေနဲ့ ULAAA ရဲ့တိကျပြတ်သားတဲ့လေ့ကျင့်မှုစနစ်ကျတဲ့စုဖွဲ့မှုနဲ့ရဲဝန်းနဲ့တိုက်စွမ်းရည်တို့ကိုလေးစားအထုယူပြီးအရခတ်တက်တော်လိုအောင်မြင်မှုတွေရရှိနိုင်ဖို့ကြိုးပမ်းနေတယ်လို့အသိပေးထားပါတယ်။ဒါအပြင်တိုင်းပြည်နဲ့ပြည်သူလူထုကိုအစိုးကျတန်တရားမှာချိန်ဖန်များစွာကြားရောက်စေခဲ့တဲ့ဘုံရန်သူတွေကိုမျက်မှောက်ခေတ်ကာလမှာအပိတိုင်ချုပ်ငင်းစေဖို့ကြိုးပမ်းဆောင်ရွက်ကြရမှာရခိုင်တက်တော်နဲ့အတူလက်တွဲညီညီနဲ့ဆက်လက်တိုက်ပွဲဝင်နိုင်မယ်လို့ယုံကြည်တဲ့အကြောင်း Manly PDF က AA ထံတဝန်လွှာပေးပို့ထားပါတယ်ခင်ဗျာ။ဆက်လက်ပြီးတစ်တုံညာနှစ်ခွန်စစ်စင်ရေးစီမံချက်လိုင်းတွေနဲ့အတူတော်လိုင်းအောင်ပွဲရောက်တဲ့အထိစီလုံးညီညွတ်မယ်လို့ MNDAA နဲ့ TNLA ပြောတဲ့သတင်းကိုတင်ပြပေးပါမယ်။ညီနောင်မဟာမိတ်သုံးဘွဲ့ဟာအခက်အခဲတွေနဲ့ဖိအားပေါင်းစုံကိုနီလန်းမျိုးစုံနဲ့စူးစီးညီညွတ်စွာအတူတကွဖျက်ချော်ပြီးတစ်တုံညာနှစ်ခွန်စစ်စင်ရေးစီမံချက်လိုင်းလုံးတွေနဲ့အတူတော်လိုင်းအောင်ပွဲရောက်တဲ့အထိခိုင်မာသောညီနောင်မဟာမိတ်စိတ်ဓာတ်နဲ့စီလုံးညီညွတ်ကြမယ်လို့ကိုကန်တက် MNDAA နဲ့တအောင်တက် TNLA တို့ကထုတ်ဖော်ပြောဆိုလိုက်ပါတယ်။ဒီနေ့ဧပြီလ10ရက်မှာကြာရောက်တဲ့ရခိုင်တပ်တော် AA ဖွဲ့စည်းတည်ထောင်မှု16နှစ်ပြည့်နှစ်ပတ်လည်အထိမ်းအမှတ်နေ့ဂုံပြူတဝင်းလွာပေးပို့ရာမှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။အမျိုးသားလူမျိုးရေးအတွက်ခက်ခဲကြမ်းတမ်းတဲ့တော်လိုင်းကြီးခီးရှည်ကြီးမှာရခိုင်လူမျိုးတွေရဲ့အာရခအိမ်မက်ကိုမယက်မနာကြိုးပမ်းအကောင့်ထဲပေါ်ခဲ့ကြတဲ့အာရခအာဇာနည်ရဲဘော်များတပ်ဖွဲ့ဝင်များနဲ့နီလန်ပေါင်းစုံကနေပေးဆက်ပါဝင်နေကြတဲ့ရခိုင်လူမျိုးအလုံးကိုအထူးလေးစားဂုဏ်ယူတယ်လို့တဝင်းလွာမှာဖော်ပြထားပါတယ်။ရခိုင်လူမျိုးတွေရဲ့နိုင်ငံရေးရည်မှန်းချက်ဟာရခိုင်သားတွေလက်ထဲမကြမီအချိန်မှာမလွဲမသွေရောက်ရှိလာတော့မယ်လို့လည်းအသိပေးထားပါဗျ။စစ်အာဏာရှင်ကိုတော်လှန်တိုက်ခိုက်ပြီးမြန်မာပြည်သူလူထုနဲ့ကိုက်ညီတဲ့နိုင်ငံရေးစနစ်တစ်ခုကိုထူထောင်နိုင်ဖို့နိုင်ငံတော်လုံးမှာရှိတဲ့တော်လှန်ရေးနယ်မြေဒေသအသီးသီးမှာရခိုင်တပ်တော်ကတပ်ဖွဲ့ဝင်တွေရှိနေပြီးတော်လှန်ရေးအလုပ်တွေကိုလက်တွေ့ကျကျအရှိန်အဟုန်နဲ့ဖော်ဆောင်နေတာဟာမြန်မာပြည်သူတရက်လုံးအတွက်အားတက်ဂုဏ်ယူပွဲဖြစ်တယ်လို့လည်းတဝင်းလွာကဆိုပါတယ်။မြောက်ပိုင်းညီနောင်မဟာမိတ်သုံးဘွဲ့နဲ့အတူပါဝင်ခဲ့တဲ့မဟာမိတ်တပ်ဖွဲ့တွေနဲ့ຫນွေဦးတော်လိုင်းအင်အားစုတွေအကောင့်ထဲပေါ်လိုက်တဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးဟာအာဏာရှင်တိုက်ဖြတ်ရေးအတွက်အကောင်းဆုံးအစပြုရာစစ်စင်ရေးဖြစ်လာခဲ့ပြီးတော်လန်ပြည်သူတွေရဲ့ထောက်ခံမှုနဲ့အတူတော်လန်ရေးပန်းနိုင်ကိုအရောက်လှမ်းနိုင်မဲ့ခြေလှမ်းလေးဖြစ်တယ်လို့တဝင်းလွှာမှာဖော်ပြထားပါတယ်ခင်ဗျာဆလဘီသခိုင်းမြို့နယ်တွင်တကြံကာလအတွင်းရေကစားမန်တန်နှင့်လူစုလူဝေးမပြုတ်လောက်ကြရန်သခိုင်းပအဖပြင်ညာတဲ့တရင်ကိုတင်ပြပေးပါမယ်။သခိုင်းမြို့နယ်တွင်တကြံကာလအတွင်းရေကစားမန်တန်နှင့်လူစုလူဝေးမပြုတ်လောက်ကြရန်သခိုင်းပအဖမှပြင်ညာလိုက်ပါတယ်။အကြံဖက်စေအုပ်စုရဲ့လေချောင်းနဲ့လက်နက်ကြီးတိုက်ခိုက်မှုအပါအဝင်ငလင်ဘေးဒဏ်ကိုပါမြန်မာပြည်သူလူထုကခံစားနေရတဲ့အချိန်ကာလဖြစ်တယ်လို့ဆိုပါတယ်။သို့ဖြစ်ပါ၍သခိုင်းမြို့နယ်အတွင်းရေသပင်ခုံများစောင်းပေါက်များဖွင့်၍လူစုလူဝေးမပြုတ်လောက်ကြပဲကုသိုလ်ကောင်းမှုပြုကစုတောင်းမြတ်တာပို့သားဖို့သခိုင်းပအဖကတိုက်တွန်းမြတ်တာရက်ခံထားပါတယ်ခင်ဗျာယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်ငလင်သင့်ဒေသတွေကိုလေကြောင်းကနေတိုက်ခိုက်နေတဲ့စစ်တပ်လောက်ရက်ကိုစန့်ကျင်ကြောင်းရန်ကုန်လူထုတပိတ်ဆန္ဒပြတဲ့သတင်းကိုတင်ပြပေးပါမယ်ငလင်တန်သင့်ဒေသတွေကိုလေကြောင်းကနေတိုက်ခိုက်နေတဲ့စစ်ကောင်စီရဲ့လုပ်ရက်တွေကိုစန့်ကျင်တဲ့အနေနဲ့ရန်ကုန်မြို့နယ်အပါအဝင်နေရာအများအပြားမှာစာတန်းတွေချိတ်ဆွဲပြီးဆန္ဒပြခဲ့တယ်လို့ရန်ကုန်လူထုတပိတ်ကအသိပေးထားပါတယ် Military airstrike is the real fucking disaster Military airstrike is real fault စတဲ့စာသားတွေကိုရန်ကုန်မြို့နယ်လှေတန်းလမ်းမစသည့်လူစီကားရာနေရာတွေမှာချိတ်ဆွဲပြီးဆန္ဒထုတ်ပေါ်ခဲ့တာလို့ဆိုပါတယ်မြန်မာနိုင်ငံမှာတဘာဝဘေးအန္တရာယ်ကျရောက်တာကြောင့်နောက်ဆက်တွဲပျက်စီးဆုံးရှုံးမှုတွေခံစားနေရတဲ့ခိုကိုးရာမဲ့ပြည်သူတွေရဲ့အသက်အိုးအိမ်လုံခြုံရေးအတွက်ကယ်ဆယ်ကူညီမှုမရှိတဲ့အပြင်လေကြောင်းတိုက်ခိုက်မှုတွေနဲ့အသက်အန္တရာယ်ချိမ့်ချောက်တာတွေအကြိမ်ကြိမ်ပြုလုပ်နေတဲ့အာဏာသိမ်းအကြမ်းဖက်စစ်အစိုးရကိုစန့်ကျင်တော်လှန်တိုက်ထုတ်ကြဖို့ရန်ကုန်လူထုတပိတ်ကတက်လန့်နှိုးဆော်ထားပါတယ်တဘာဝဘေးအန္တရာယ်ကြောင့်ပြည်သူတွေအသက်အိုးအိမ်ဆုံးရှုံးရတာထက်ပြည်သူလူထုအပေါ်စိတ်ကောင်းစေတနာမရှိတဲ့မှားယွင်းတဲ့စစ်အုပ်ချုပ်ရေးစနစ်ကြောင့်ပြည်သူတွေပိုပြီးဒုက္ခရောက်ခဲ့ကြရပြီးတိုင်းပြည်အတွက်တဘာဝဘေးကာကွယ်ပြင်ဆင်မှုတွေမလုပ်ပေးတဲ့အပြင်ပြည်သူကိုဘုံကျဲပြီးလူသက်တဲ့အလုပ်သာလုပ်ပြီးကယ်ဆယ်ရေးလုပ်နေတဲ့လူမှုရေးအဖွဲ့တွေကိုတားဆီးကန့်သတ်မှုတွေလုပ်ခဲ့တာကြောင့်မနှောင့်နှေးသင့်ပဲနှောင့်နှေးခဲ့ရပြီးအသက်တွေပိုဆုံးရှုံးခဲ့ရတယ်လို့ရန်ကုန်လူထုတပိတ်ကထုတ်ပြန်ထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်နဲ့မင်းတီဟန်တို့မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
အ
Radio NUG မှဆက်လက်အတန်းလွှင့်ပေးနေပါတယ်။စီးရီးသတင်းကောက်နှုတ်ချက်အပြီးမှာတော့ပြည်တွင်းသတင်းများကို Airy ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2025ခုနှစ်ဧပြီလ10ရက်နေ့ညပိုင်း Radio NUG ပြည်တွင်းသတင်းတွေကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်မကတော့ Airy ပါရှင်။ပထမဆုံးအနေနဲ့ NUG နိုင်ငံသားရေးဝင်ကြီးဒေါ်စင်မအောင်နဲ့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂအထူးကိုယ်စားလှယ်တို့တွေ့ဆုံခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ NUG နိုင်ငံသားရေးဝင်ကြီးဒေါ်စင်မအောင်နဲ့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂအထူးကိုယ်စားလှယ် His Excellency Igor Drysmanks တို့တွေ့ဆုံခဲ့တယ်လို့ ASEAN ဆိုင်ရာဥရောပသမဂ္ဂသံမတ်ကြီးမြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂအထူးကိုယ်စားလှယ်က Social Media X မှာရေးသားထားပါတယ်။ဒေါ်စင်မအောင် NUG နဲ့မြန်မာနိုင်ငံငရင်လှုပ်ခတ်ပြီးနောက်အလေးနက်ဝန်ထဲချောင်းပြောကြားခဲ့ပါတယ်။ EU ကမြေပြင်မှာရှိတဲ့လုပ်ဖို့ကိန့်ဘက်တွေကတဆင့်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေတိုးမြှင့်ပေးနေပါတယ်လို့ဆိုထားပါတယ်။ခက်ခဲတဲ့ကာလမှာမြန်မာပြည်သူတွေအတွက်ပံ့ပိုးကူညီမှုနဲ့စီးလုံးညီညွတ်မှုကိုအထူးပဲကျေးဇူးတင်ရှိတယ်လို့ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကလည်းဆိုထားပါတယ်ရှင်။ဆလဘီစစ်တပ်မှာတဘာဝဘေးရန်နေရဆိုင်ရာကြိုတင်ပြင်ဆင်ရေးစီမံချက်မရှိတာကြောင့်ပြည်သူတို့အသက်ဆုံးရှုံးခဲ့ရတယ်လို့ကုလဆိုင်ရာမြမအသက်မကြီးပြောကြားတဲ့သတင်းကိုဆက်ချင်ပါတယ်။58ချိန်မြောက်လူဦးရေနဲ့ဖွံ့ဖြိုးတိုးတက်မှုကော်မရှင်အစည်းအဝေးကိုနယူးယောက်မြို့မှာရှိတဲ့ကုလသမဂ္ဂဌာနချုပ်မှာဧပြီလ9ရက်ကနေ17ရက်နေ့ထိကျင်းပလျက်ရှိရမှာဧပြီလ10ရက်နေ့ကကျင်းပခဲ့တဲ့အစည်းအဝေးမှာအသက်မကြီးဦးကျော်မိုးထွန်းကအခုလိုပြောဆိုလိုက်တာပဲဖြစ်ပါတယ်။နိုင်ငံတကာနိုင်ငံမှာကျန်းမာတဲ့ဘဝတွေနဲ့အသက်အရွယ်အလုံးအတွက်ကောင်းမွန်တဲ့လူမှုဘဝတို့ရရှိစေရေးမှာကောင်းမွန်တဲ့စီမံအုပ်ချုပ်မှုကအလွန်အရေးပါတဲ့ချက်ဖြစ်တယ်လို့သံမတ်ကြီးကဆိုပါတယ်။စစ်တပ်ရဲ့အာဏာသိမ်းမှုကြောင့်ပြည်သူလူထုရဲ့အနာဂတ်နဲ့နိုင်ငံဖွံ့ဖြိုးတိုးတက်မှုအပေါ်မှာကြီးလေးတဲ့တည်ရောက်မှုတွေရှိခဲ့ပြီးဒီမိုကရေစီနည်းကြရွေးကောက်တင်မြှောက်ခဲ့တဲ့အရက်သားအစိုးရလက်ထက်ကပေါ်ဆောင်နိုင်ခဲ့တဲ့တိုးတက်မှုတွေအလုံးပြောင်းပြန်အခြေအနေကိုရောက်ရှိခဲ့တယ်လို့အသိပေးထားပါတယ်။ပြည်ရင်းတရားဥပဒေစိုးမိုးမှုနဲ့တဘာဝဘေးရန်နေရဆိုင်ရာကြိုတင်ပြင်ဆင်မှုလို့လုပ်ငန်းစဉ်တွေလုံးဝအုပ်သုံးစိတ်သုံးခဲ့တာကြောင့်မြန်မာနိုင်ငံမှာရိုက်ခတ်ခဲ့တဲ့ဖြတ်အားပြင်ငရင်တံကိုမြန်မာပြည်သူတွေကြုံတွေ့ခဲ့ရတာဟာလက်ငင်းတာတကပဲလို့ထောက်ပြထားပါတယ်။စစ်တပ်မှာတဘာဝဘေးရနေဆိုင်ရာကြိုတင်ပြင်ဆင်ရေးစီမံချက်မရှိတာကြောင့်ပြည်သူတို့အသက်ဆုံးရှုံးခဲ့ရတဲ့အပြင်စစ်တပ်အနေနဲ့ကန့်သက်ချက်တွေအမျိုးမျိုးထားရှိတာကြောင့်ငရင်တံတဲ့ဒေသကထိခိုက်နေတာသူတွေစီအရေးပေါ်လူသားချင်းစာနာမှုအကူအညီတွေအချိန်မီထိရောက်စွာပို့ဆောင်ပေးနိုင်တာမျိုးမရှိခဲ့ဘူးလို့အသိပေးထားပါတယ်။ဒါဟာစစ်တပ်အနေနဲ့ပြည်ပခဖြစ်ပွားရာနေရာဒေသတွေကငရင်ဘေးဒဏ်သင့်ပြည်သူတွေစီအရေးပေါ်လူသားချင်းစာနာမှုအကူအညီတွေမရောက်ရှိစေဖို့ဒီရွက်ချက်ရှိရှိတားမြစ်နေရလို့မှတ်ယူနိုင်တယ်လို့လည်းပြောကြားခဲ့ပါတယ်။ဒါပြင်စစ်တပ်ဟာငရင်တန်းတဲ့နေရာတွေအပါအဝင်အရက်သားပြည်သူတွေပေါ်မစစ်မကျဉ်လေကြောင်းတိုက်ခိုက်မှုတွေဆက်လက်ကျူးလွန်နေတယ်လို့လည်းဆက်လက်ပြောကြားထားပါတယ်။မြို့သားညီညွတ်ရေးအစိုးရအနေနဲ့တဘာဝဘေးဒဏ်သင့်ဒေသကထိခိုက်နေနိုင်ရသူတွေအတွက်ပြန်လည်ထူထောင်ရေးဆိုင်ရာလုပ်ငန်းတွေအဆက်မပြတ်ကြိုးပမ်းနေတယ်လို့ဆိုပါတယ်။ဒီလိုအရေးပေါ်အနေထားမှာမြန်မာနိုင်ငံရဲ့ပြည်ထနာကိုဖြည့်ရှင်းနိုင်မှုဆိုရင်စစ်အာဏာရှင်စနစ်နဲ့စစ်အာဏာသိမ်းမှုအပြီးတိုင်ချုပ်ငြင်းရပ်တန့်ခြင်းကအဓိကတော့ချက်ဖြစ်တာကြောင့်နိုင်ငံကအတိုင်းဝန်းအနေနဲ့မြန်မာပြည်သူတွေရဲ့ဆန္ဒကိုအလေးထားနားထောင်ပြီးပြည်သူလူထုနဲ့အတူရပ်တည်ပေးဖို့ပြည်သူလူထုရဲ့စစ်အာဏာရှင်စနစ်အမြင့်ဖြတ်ရေးကြိုးပမ်းမှုမှာဝိုင်းဝန်းကူညီပေးဖို့မြန်မာနိုင်ငံမှာ Federal Democracy ပြည်ထောင်စုထူထောင်ရေးပံ့ပိုးကူညီပေးဖို့နဲ့အထူးသဖြင့်ဒီလုံဆောင်ချက်တွေအတွက်ထိရောက်တဲ့အရေးယူမှုတွေချမှတ်ပေးဖို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမန်ကြီးဦးကျော်မိုးထွန်းကတောင်းဆိုခဲ့တယ်လို့သိရရှိပါတယ်ရှင်။ဆလဘီမြန်မာပြည်သူလူထုကစစ်တပ်လက်အောက်မှာဒုက္ခရောက်နေပြီးတရားမျှတမှုအတွက်ကူညီပေးဖို့ဒုဝန်ကြီးဒေါ်ဤတင်စာမောင်သတင်းစကားပါတဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာပြည်သူလူထုကစစ်တပ်လက်အောက်မှာဒုက္ခရောက်နေပြီးတရားမျှတမှုအတွက်ကူညီပေးဖို့အမျိုးသမီးလူငယ်နဲ့ကလေးသင်ငယ်ရေးရာဝန်ကြီးဌာနဒုတိယဝန်ကြီးဒေါ်ဤတင်စာမောင်ကရုတ်တရက်နဲ့တကွာဆိုလိုက်ပါတယ်။နာခဲ့မုံတိုင်းကြားကပဲ2008ဖွဲ့စည်းပုံအခြေခံဥပဒေကိုအတင်းအဓမ္မအသက်သွင်းခဲ့တယ်လို့မျိုးငရင်တန်းကြောင့်ပြည်သူတွေဒုက္ခရောက်နေချိန်မှာတကြံပွဲကိုမဖြစ်ဖြစ်အောင်လုပ်တိုင်းပြည်ကိုတည်ငြိမ်ဟန်ပြလူလူကိုတကြံနဲ့အာယုံလွှဲပြီးရွေးကောက်ပွဲကိုမဖြစ်ဖြစ်အောင်လုပ်ဖို့ကြံစီနေပါတယ်။တကြံပွဲမဖြစ်ဖြစ်အောင်လုပ်ဖို့လဲစစ်ကောင်စီကသူ့ကိုထောက်ခံတဲ့တပ်ပိုင်းဥပညာရှင်တွေနဲ့ကြိုတင်ကြံစီထားပြီးဖြစ်ပါလိမ့်မယ်။စစ်ကောင်စီဘလောက်ပဲဖုံးကွယ်ထားပါစေအမှန်တရားကပျောက်ကွယ်မသွားပါဘူး။မြန်မာပြည်သူလူထုကစစ်တပ်လက်အောက်မှာဒုက္ခရောက်နေတာကြားပါပြီ။ဒါကိုမျက်နှာမလွှဲပါနဲ့။မြန်မာနိုင်ငံကိုအမှန်တရားနဲ့တရားမျှတမှုအတွက်ကူညီပေးဖို့သတင်းစကားပါလိုက်ပါစေလို့ဒုဝန်ကြီးကဆိုပါတယ်။လက်ရှိမှာကြံဖက်စစ်တပ်ဟာနိုင်ငံတကာရဲ့အစိုးရအဖြစ်အသိမှတ်ပြုမှုနဲ့အကြမ်းဖက်စစ်တပ်ရဲ့ကျူးလွန်မှုတွေကိုကွဲပြောက်သွားဖို့လှုံ့ဆော်နေလျက်ရှိနေရပဲဖြစ်ပါလိမ့်ရှင်။အခုတခါအမျိုးသားညီညွတ်ရေးအစိုးရအလုပ်သမားဝန်ကြီးဌာနကတဘာဝဘေးသင့်ပြည်သူတွေအတွက်လိုအပ်တဲ့ကူညီပံ့ပိုးမှုတွေဆောင်ရွက်ပေးလျက်ရှိနေတယ်ဆိုတဲ့အကြောင်းအရာကိုတင်ပြပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရဟာသက်ဆိုင်ရာဝန်ကြီးဌာနအလိုက်ငရင်ဘေးသင့်ပြည်သူတွေအတွက်ငရင်စတင်ဖြစ်ပွားပြီးတဲ့အချိန်ကစလို့အရေးပေါ်ကယ်ဆယ်ရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေဆင်ဆက်မပြတ်ဆောင်ရွက်ပေးလျက်ရှိတယ်လို့သိရပါတယ်။အလုသမားဝန်ကြီးဌာနအနေနဲ့လည်းပြည်တွင်းမှာရှိတဲ့တဘာဝဘေးငရင်ဘေးဒဏ်ကြောင့်ထိခိုက်ခံစားခဲ့ရတဲ့ပြည်သူတွေအတွက်အရေးပေါ်ကူညီကယ်ဆယ်ရေးနဲ့အထောက်ပံ့တွေပြန်လည်ထူထောင်ရေးလုပ်ငန်းတွေပြည်ပရှိငရင်ဘေးဒဏ်သင့်မြန်မာရွှေပြောင်းအလုသမားတွေနဲ့၎င်းတို့ရဲ့မိသားစုဝင်တွေအတွက်လိုအပ်တဲ့ကူညီပံ့ပိုးမှုတွေနဲ့အားပေးနှိမ့်သိမ့်မှုတွေကိုလည်း မိဖက်အဖွဲ့အစည်းတွေနဲ့ပြည်သူလူထုရဲ့ပူးပေါင်းပါဝင်လှူဒန်းမှုတွေနဲ့ပံ့ပိုးကူညီဆောင်ရွက်ပေးလျက်ရှိနေတယ်လို့သတင်းထုတ်ပြန်ထားပါတယ်ရှင်။အခုနောက်ဆုံးအနေနဲ့အမေရိကန်နိုင်ငံဆန်ဖရန်စစ္စကိုမှာကျင်းပတဲ့ရမုံငွေပွဲကနေအမေရိကန်ဒေါ်လာ8000ကိုမတည်နိုင်ခဲ့တယ်လို့ကိုထိန်လင်းအသိပေးတဲ့သတင်းကိုတင်ပြပေးပါမယ်။အမေရိကန်ဆန်ဖရန်စစ္စကိုမှာကျင်းပခဲ့တဲ့ရမုံငွေပွဲကနေအမေရိကန်ဒေါ်လာ8000ကိုမတည်နိုင်ခဲ့တယ်လို့ဒေါက်ဆန်စစ်ကြီးရဲ့သားငယ်ကိုထိန်လင်းကအသိပေးဆိုထားပါတယ်။ AP 6ရက်နေ့မှာဆန်ဖရန်စစ္စကိုမှာရှိတဲ့တရားမျှတမှုကိုလိုလာပြီးပြင်ပြတဲ့စိတ်ဆန္ဒတတိယအောက်မေ့ခြင်းတို့နဲ့ကျွန်တော်တို့ရဲ့မြန်မာပြည်သူတွေပေါ်ထားရှိတဲ့ပန်းနိုင်တူရင်ဘတ်ချင်းတူညီတဲ့မြန်မာနယ်ပွားမိသားစုတွေနဲ့တွေ့ခွင့်ရခဲ့ပါတယ်။ကျွန်တော်တို့ဒီနေ့ရမုံငွေပွဲကနေလေးလံပွဲကျင်းပခဲ့ပြီးရမုံငွေစုစုပေါင်းအမေရိကန်ဒေါ်လာ8000ကိုမတည်နိုင်ခဲ့တယ်။ရရှိတဲ့ဒီရမုံငွေတွေကိုလူသားချင်းစာနာမှုဆိုင်ရာပံ့ပိုးမှုတွေအနေနဲ့လက်တလုံးငရင်တန်းကလွတ်မြောက်လာသူတွေစစ်အစိုးရရဲ့အကြမ်းဖက်ဖိနှိပ်ခံရသူတွေပြန်လည်ထူထောင်ရေးမှာထိရောက်စွာအသုံးချသွားပါမယ်လို့ဆိုပါတယ်။လက်ရှိမှာကုထိန်လင်းရဲ့ H2 ဘာမအဖွဲ့အစည်းကနေလိုအပ်တဲ့မြန်မာပြည်သူပြည်သားတွေအတွက်အသက်ကယ်ဆယ်ပေးနိုင်မှုအရေးပေါ်စာနာရိတ်ခါအမိုးကနေဆေးဘက်ဆိုင်ရာအကူအညီတွေထောက်ပံ့ပေးဖို့လျက်ရှိနေတယ်လို့လည်းသိရှိရပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောင်မင်းတီဟန်နဲ့ကိုခန့်တို့ကဖေးပို့ထားတာဖြစ်ပါလိမ့်ရှင်။မင်္ဂလာပါရှင်။မနက်ဖြန် EBLA 17ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့တနင်္သာရီကန်ယူရန်ရခိုင်ကန်ယူရန်မြို့ဝကျွန်းပေါ်ဒေသတွေနဲ့မုံတမခွေးတို့မှာလေဟာအနောက်အနောက်တောင်ဘက်ကနေတနင်္သာရီကို10မိုင်ကနေ -20 ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနှင်းငယ်ကနေလှိုင်းအထင်တင်ရှိနိုင်ပါတယ်။မိုးချင်းတွေကတော့စကိုင်းတိုင်းဒေသကြီးကချင်းပြည်နယ်နဲ့ချင်းပြည်နယ်တို့မှာနေရာဆိုက်ဆိုက်မိုးထချုံရွာနိုင်ပြီးမန္တလေးတိုင်းဒေသကြီးရှမ်းပြည်နယ်ရခိုင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ကြမိုးထချုံရွာနိုင်ပါတယ်။တနင်္သာရီတိုင်းဒေသကြီးပဲခူးတိုင်းဒေသကြီးနဲ့ကရင်ပြည်နယ်တို့မှာတော့တိမ်အထင်တင်ဖြစ်ထွန်းနိုင်ပါတယ်။ကြံတိုင်းဒေသကြီးနဲ့ပြည်နယ်တို့မှာအများအပြားတာယာနိုင်ပါတယ်။နေပူချိန်တွေကတော့ရန်ကုန်တိုင်းဒေသကြီး၊အေရီတိုင်းဒေသကြီး၊ပဲခူးတိုင်းဒေသကြီး၊တနင်္သာရီတိုင်းဒေသကြီး၊ကရင်ပြည်နယ်နဲ့ကရင်ပြည်နယ်တို့မှာပုံမှန်အပူချိန်ထက်မြင့်တက်နိုင်ပါတယ်။မြူချင်းတွေကတော့မန္တလေးတိုင်းဒေသကြီး၊ရန်ကုန်တိုင်းဒေသကြီး၊အေရီတိုင်းဒေသကြီး၊ပဲခူးတိုင်းဒေသကြီး၊တနင်္သာရီတိုင်းဒေသကြီး၊ကရင်ပြည်နယ်နဲ့ကရင်ပြည်နယ်တို့မှာမြူထူတွေကျဆင်းနိုင်ပါတယ်ရှင
်။ Video NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာ။ယခုတခါတင်ဆက်ပေးမဲ့သတင်းနှင့်အတူလူမှုစကားသံအစီအစဉ်မှာစကိုင်းငလင်တန်တဲ့ဒေတာများတို့အမျိုးသားညညရဲ့အစိုးရကငွေကြေးနဲ့ရိတ်ခါဆေးဝါးအထောက်ပံ့များပေးအပ်နေဆိုတဲ့ခေါင်းစဉ်နဲ့ຫນွေဦးလေးပြေမှတင်ဆက်ပေးထားပါရခင်ဗျာ
Radio NUG ကိုနားဆင်နေကြတဲ့ပရိသတ်များရှင်အခုတင်ဆက်ပေးမယ့်အစီအစဉ်ကတော့သတင်းနဲ့အတူလူမှုစကားသံအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်စကိုင်းငလျင်တန်တင့်ဒေသများသို့အမျိုးသားညီညွတ်ရေးအစိုးရ NUG ကငွေကြေးနဲ့ရိတ်ခါဆေးဝါးအထောက်ပံ့များပေးအပ်နေပါတယ်ဒီသတင်းကိုခွတ်တောင်းညီကပေးပို့ထားတာဖြစ်ပါတယ်ရှင်ပြီးခဲ့တဲ့မတ်လ28ရက်နေ့မိုးမတည့်ခင်မိနစ်ပိုင်းအလိုလှုပ်ခတ်သွားတဲ့စကိုင်းငလျင်ကြောင့်ထိခိုက်ပျက်စီးဆုံးရှုံးသွားတဲ့ပြည်သူတွေနဲ့ပျို့ပြတ်သွားတဲ့နေအိမ်တွေအခြေခံအဆောက်အဦတွေအတွက်အမျိုးသားညီညွတ်ရေးအစိုးရ NUG ကအကူအညီများပေးအပ်နေတာဖြစ်ပါတယ်စကိုင်းမြို့စည်ရဲနောက်ရွာမှာရိတ်ခါလာရောက်ထောက်ပံ့တဲ့စကိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့စစ်ကြောင်းတတာဝန်ခံကိုတောက်စစ်ကထောက်ပံ့ကယ်ဆယ်ရေးလုပ်ငန်းအခြေအနေကိုအခုလိုပြောပါရစေ။
ကျွန်တော်တို့ပြည်သူဆိုတာနေနေရတော့ဒါဒီရက်နေ့ကြောက်တဲ့နေရာတိုင်းတော့တိုက်လို့ပညာမလို့တချို့နေရာကြတော့လည်းလည်းဝိုးလံကောင်းမနေကြတော့ရှင်တစ်ခုကတော့စောင့်ရတာပါ။အဲ့လိုမျိုးပြည်သူဆိုတာနေနေရကြတော့လက်ပေါင်းစုံလိုက်လို့ပြရလေနော်။
အန်ယူဂျီကငလင်တန်တဲ့ပြည်သူတွေကိုစမ်းစီကလပ်ဘဲနဲ့ငါးသက်တာစာတာတွေကိုအကူအညီထောက်ပံ့ပေးခဲ့တာဖြစ်ပါတယ်။ဒါပြင်ထိခိုက်ဒဏ်ရာရရှိမှုအလိုက်9000တသိန်း3သိန်းစသဖြင့်ငွေသားထောက်ပံ့ပေးတာတွေလည်းရှိပါတယ်။စည်ရဲအနောက်ကျေးရွာသူတို့ကတော့အန်ယူဂျီရဲ့ထောက်ပံ့အကူအညီတဲ့အစီအစဉ်နဲ့ပတ်သက်ပြီးအခုလိုပြောပါတယ်။ငလင်လှုပ်ခတ်ပြီးတဲ့နောက်လမ်းမကြီးများပြတ်ထွက်တာမြည်ရည်မြောင်များတရွဲ့ဖြစ်ကုန်တာမြောင်းပေါင်များအကွဲနှိမ်စင်တာတာသနိကအဆောက်အုံတွေပြိုကျပျက်စီးတာတွေဖြစ်ပွားခဲ့ပါတယ်။ဒါကြောင့် NUG ကလူသားဆန္ဒအဖွဲ့တွေကိုဖွဲ့စည်းပြီးကူညီဆောင်ရွက်တာဖြစ်ပါတယ်။စမောကြီးရွာမှလူသားဆန္ဒအဖွဲ့ဝင်တဦးဖြစ်သူဦးတောင်းထေးကအခုလိုပြောပါတယ်
။မင်းငေါကနေပြီးတော့ဆစ်ဆောင်တို့ဆစ်ဆောင်နေရောပေါ့လေ။ဆစ်ဆောင်ရဲ့ဒီငလင်တင်ပြေးလာတဲ့ဟာတွေလည်းကျွန်တော်တို့ကစီရဒီပါပေါ့အစိတ်သားနဲ့ဆန်ကတစိတ် အာလာလေကျွန်တော်တို့ဒီမှာဝါသာရာတို့ကျွန်တော်တို့စည်ရေးတို့ကြောက်ပနန်တို့အကန်ကြီးကုန်းလုံးလာအကုန်လုံးသူခဲ့တယ်အစုပြီးပါပြီဒါလည်းကျွန်တော်တို့သက်စင်မဲ့၄တောင်းလည်းကျွန်တော်တို့တလိုင်းဝမ်းမှာအာဒါအလူရှင်ကနေပြီးတော့ဆက်တယ်ပြီးတော့မြို့နယ်ဟိုဘောအညူကြီးလောက်ခံနေရလဲအဲဒီငွေကြီးရေးတွေနဲ့ပေါ့ကျွန်တော်တို့ဒီတန်ရာရတဲ့လူကိုလည်းကျွန်တော်တို့ဟိုဘောငါးတောင်ပေါ့အဒီပြောက်ဆိုရ
တွေကိုစားရည်ရိတ်ခါဆေးဝါးငွေကြေးစတာတွေကိုကူညီထောက်ပံ့ပေးတာဖြစ်ပါတယ်။ဒါပြင်ကျေးရွာပါကဖပါလဖအဖွဲ့ဝင်များကလည်းငလျင်ကြောက်ပျက်စီးသွားတဲ့လမ်းတွေကိုအမြန်ဆုံးပြန်လည်ပြုပြင်ပေးကြသလိုငလျင်လောက်ခတ်ချိန်မှာသွာလာနေကြပြီးငလျင်ကြောက်ကားမောက်ဆိုင်ကယ်မောက်ကြပြီးတဲ့နောက်ထိခိုက်ဒဏ်ရာရကတည်ဆုံသွားကြတဲ့ပြည်သူတွေကိုလည်းကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုချက်ချင်းလှုပ်ဆောင်ပေးနိုင်ခဲ့ကြပါတယ်။အခုတင်ဆက်ပေးခဲ့တဲ့မြေပြင်သတင်းအကြောင်းအရာတွေကိုတော့သတင်းတော့ခွတ်တောင်းနေကပေးပို့ထားတာဖြစ်ပါတယ်ရှင
်။ Radio NUG သောတာရှင်များခင်ဗျာ။ယခုတစ်ခါတင်ဆက်ပေးမယ့်တော်လန်ရေးကဗျာအစီအစဉ်မှာရဲဘော် Evil Pondira မှရေးသားပြီးလွတ်လပ်နေဦးခန်းစားရွတ်ဖတ်ထားတဲ့နောင်မျိုးဆက်တို့အတွက်လို့အမည်ရတဲ့တော်လန်ရေးကဗျာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
။နောင်မျိုးဆက်တို့အတွက်အကြောင်းမှန်တော့လေတကြော့ပြန်ဒေါင်းအလှန်တွေလေတဲ့လွှင့်ခဲ့ပြီဒေါင်းပြန်တို့ရဲ့အိုးဝေတန်တို့လည်းပွက်ပွက်ညံလို့ပေါ့တောင်းပန်ကြပါစီအောင်ကဘာမကြည်နိုင်တော့ပါမောင်းတံကိုမှဆွဲကင်လို့ရေကြီးအားမျက်နှူရာချို့တလဲခါတလဲနဲ့ဘဝအမျိုးမျိုးမှာအသက်ရှင်နေကြသူတွေကြီးအခုတော့အကြောင်းဖန်ခဲ့ပြီမို့မောင်းတံကိုယွန်ရှာနေပေမဲ့လဲဒေါင်းအလှန်ကိုယင်ဝဲမှန့်မောင်းတံကိုဆွဲဖက်ခဲ့ရတယ်အခွင့်တူမဲ့မောသူတို့ ਨੇ တရားမျှတရေးတပ်ပေါင်းစုအဘယ်ဘက်ဟာတမာတရားဆိုတာပြေးမကြင်လीနဲ့တွေးကြည့်တာနဲ့ပင်ယုံကိုပိုင်နဲ့ကိုအသက်အတွက်ကိုပိုင်တဲ့ပြည်သူအတွက်ကိုပိုင်တဲ့ကိုတိုင်းပြည်အတွက်ကာကွယ်ရေးတပ်တယ်ပြည်သူကာကွယ်ရေးတပ်ငါတို့တွေကိုပေါင်းစည်းစေခဲ့တယ်တရားမျှတမှုလူသူတွေပေါင်းစည်းခဲ့တယ်အမှန်ကိုမြင်သူတွေပေါင်းစည်းခဲ့တယ်ရင်ပတ်ချင်းဤသူတွေပေါင်းစည်းခဲ့တယ်ငါတို့တွေလာရမတူကြဒါပေမဲ့လာရတူခဲ့ကြတယ်နောက်မျိုးဆက်တွေလက်ထက်မှာဒီမြေဟာတရားမျှတခြင်းတွေနဲ့စိမ့်လန်းတဲ့မြေအာနာရှင်စနစ်ဆိုးဆိုတာနဲ့အကောင်းဆုံးဟာတတပုတ်လိုဟာတိုက်ရည်နိုင်ကြဖို့ကဲနောင်တော်တို့ငါတို့မျိုးဆက်တွေဒေါင်းအလံကိုလေမာဆက်လွှင့်လိုက်ကြရအောင်ရဲဘော် Evil Pondira
Video NUG သောတာရှင်များခင်ဗျာဒီကနေ့ညပိုင်းရဲ့နောက်ဆုံးစီစဉ်ဖြစ်တဲ့အမျိုးသမီးကဏ္ဍအစီအစဉ်မှာတော်လန်ရေးဤအောင်မြင်ခြင်းအလှကဘာအပိုင်း156ကို Florida Han မှတင်ဆက်ပေးထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါအခုတစ်ပတ်မျိုးသမီးကဏ္ဍမှာဆိုရင်ဆယ်ရဲမြောက်ငလင်ဆိုတဲ့ခေါင်းစဉ်လေးအောင်မှာကျမရဲ့အတွေ့အကြုံများကိုများပြည်သူများသိရှိနိုင်ဖို့မျှဝေပေးချင်ပါတယ်ကျမနေတဲ့နေရာမှာငလင်လှုပ်တီးနေမှစပြီးဆယ်ရဲကြားသည့်အထိမိမလာခဲ့ပါဘူးငလင်ဆိုသည်ကိုကျမအသက်ရွယ်ရသည့်အထိအခုလိုပြင်းပြင်းထန်ထန်အာမျိုးဖြင့်လှုပ်ခတ်ခြင်းကိုလည်းမကြုံခဲ့ဘူးပါဘူးခုနှစ်တသမခွန်ငလျင်ကတော့အဆောက်အုံတွေကိုလေထဲမှာရမ်းခါပြစ်လိုက်တာပါပဲ။ကျမအတွက်တော့တကယ်ဖြစ်ရမှန်းဖြစ်ရစမ်းကြီးကိုကြုံတွေ့လိုက်ရတာပေါ့။ငလျင်လှုပ်ပြီးတဲ့နေ့ကစလို့ယနေ့အချိန်ထိတိတိတသားလှုပ်ခတ်နေတာတနေ့ကိုနှစ်ချိန်ပါပဲ။ကျမကတော့ပညာရှင်တွေလိုအကြီးအသေးလှုပ်တာကိုမပြောလို့ပါ။ကျမတို့ငလျင်ရဲဝန်းမှာနေထိုင်ကြသူတွေခံစားရတဲ့အကျဉ်းရေတွက်ပါ။ငလျင်ကြီးလှုပ်ပြီးချိန်တွေမှာနေညနှစ်ချိန်လုံးလောက်လှုပ်နေသလိုတဖြည်းဖြည်းနဲ့ရက်ကြာလာတော့နေခင်းလှုပ်ခြင်းကနေညဘက်ကိုလှုပ်လာပါတယ်။က จม่าด้วยนายช้าโกแม่มีตลอดปฐมาเจเนี่ยทุติยาเจเลนายช้าแต่ลูกเช้านายเลยช้าระบาดเลยนี่กันด้วยสู้แต่นายจอวินเจเนี่ยมาลูกแต่ลูกညာဘက်တွေမှာလည်းအနည်းဆက်ဆုံးတနာရီကျော်အချိန်လေးတွေပါပဲတခါတည်းရန်ည10နာရီဆိုရင်ည2နာရီလောက်လှုပ်ပါတယ်အခုလိုလှုပ်ခတ်မှုများကတိတာတိငလျင်လှုပ်ခတ်မှုနှုံးနေပါကျမတတိထားမိတလောက်ဆိုငလျင်အကြိုက်ဆုံးအချိန်တွေကနေ့ညတနာရီ2နာရီကြာပါပြင်အားကလည်းယနေ့အချိန်ထိတူညီတဲ့နှုံးတွေပါပဲကျမဆိုရင်ငလင်လှုပ်သည့်အချိန်လေးကိုမှတ်နိုင်သလောက်မှတ်ထားသလိုအချိန်တစ်ခုနဲ့တစ်ခုခွာကြားချက်ကိုလည်းလေ့လာဖြစ်ပါလေငလင်ပြင်းပြင်းလှုပ်တဲ့နေ့ကဆိုရင်ပထမအချိန်မှာပဲပြေးသွားမယ်လို့ထင်ပြီးကျမအိမ်အနီးမှာရှိတဲ့ရှီဟောင်းဖျားကြီးပြိုကျတာကိုဓာတ်ပုံရိုက်ဖို့ရောက်သွားချိန်ဒုတိယအချိန်ပြင်းအားနဲ့ဖျားကြီးရဲ့ပြိုကျမှုမြေစာမှုန်တွေကကျမရှိရာကိုရောက်လာခဲ့တယ်ကျမငုတ်တုတ်ထိုင်နေပေမဲ့အနည်းမှရှိနေတဲ့တစ်ပင်ကြီးရိမ့်ထိုးနေတာတွေ့ရတော့ဘေးတို့ရာဝူသွားဖို့ကလည်းမရောက်နိုင်ဖြစ်ခဲ့ရတယ်အဲ့ချိန်မှာပဲဒုတိယအကြိမ်ငလျင်လှုပ်ချိန်ပြီးသွားခဲ့တယ်မိနစ်ပိုင်းသာကြာတဲ့နှစ်ကြိမ်ငလျင်တံပြင်းဟာကျမရဲ့သွန်မိုးထရန်ကအိမ်ကတော့ပြိုပြက်ခြင်းမရှိပေမဲ့ကျမရဲ့အိုးခွက်ပကန်းရေပုံးတွေအစရာတွေမြေပြင်ပေါ်မှာပြန့်ကျဲလို့နေတယ်ကျမမင်းမဖို့နိုင်လို့အုတ်စီထားတဲ့နေရာတွေလည်းအကုန်ပြိုကျနေတယ်။ကျမတကူစားမတော်စိတ်မကောင်းကွယ်ပြရုပ်ကတိတ်ကိုကြောက်စရာကောင်းတဲ့မြင်ကွင်းမှာလေ။ငလင်းလှုပ်ပြီးကိုရဲမြောင်ညက်နေမှာတော့လေးနဲ့မိုးကတစားဆင်းပြီးကျမတို့ငလင်းကံပြီသူတွေစီရောက်လာပါတယ်။လေးမိုးမလာခင်မှာတော့တိတားတဲ့ငလင်းချက်ပြင်းပြင်းတစ်ချက်လှုပ်ခတ်သွားပါသေးတယ်။ကျမစိတ်မှာမိုးလာရင်တော့ငလင်းတံမခံရနိုင်တော့ဘူးလို့တွက်ထားမိတယ်။ဆယ်ရက်မြောက်နေ့မှာညကမိုးသက်ဆင်ထားတဲ့မိုးကမနေ့အစောပိုင်းဆလို့ရွာချလိုက်တာ9နာရီဝန်းကျင်လောက်ထိပါပဲတနေ့ကမိုးရိပ်လေးနဲ့ကျမရဲ့ငကိုမူလားစိတ်လေးပြန်ရဖို့တိဆောက်ခွင့်ရတော့မယ်ဆိုတဲ့မြှောက်လင်းချက်လေးထားလိုက်မိတယ်အဲ့ချိန်မှာပဲအတန်လိုင်းနဲ့အဆောင်တစ်ခုကိုဆွဲလှုပ်လိုက်တယ်ကျမအထင်မိုးဆွဲသွားလဲငလျင်ကတော့လှုပ်နေမယ်ဆိုတာတတိပေးလိုက်သလိုပါပဲဆယ်ရက်တာအချိန်တွင်ငလျင်ဒေသကပြည်သူတွေဘာလုပ်ကြလဲဘာလုပ်မှမလုပ်နိုင်ကြပါဘူးရှိတဲ့ငွေကြေးနဲ့စုဆောင်ထားသည့်မိဖို့ကြောင့်သုံးပစ္စည်းများနဲ့တိတ်ဆိတ်နေကြတယ်ကျမကတော့ပြည်သူဆိုတာပူပေးဖို့လူဖြစ်လာကြတာမဟုတ်ကြသလိုပြည်သူဆိုတာအငိုဖြစ်ဖို့ပိဆက်ကြသလားတောင်တွေးလာမိတယ်ဆယ်ရက်ဆိုတဲ့ခရီးကရက်တို့ခရီးဆိုပေမဲ့ဘယ်အချိန်တိအခုလိုနေနေကြမယ်မသိတဲ့ဤသူတွေရဲ့ဘဝဟာအပြေတစ်ခုရဖို့ကိုသူမရှိသလိုကိုသူရှိဖို့လည်းအပြေထုတ်နေကြသူတွေမဟုတ်ကြပါဘူးချိန်တန်ရင်မိမိတို့ဘဝကိုမိမိတို့ပြန်လဲရုန်းကန်ကြိုးစားရမယ်ဆိုတဲ့စိတ်နဲ့ရှင်တန်နေကြတယ်လို့ပဲမြင်မိပါတယ်တဘာဝဘေးအန္တရာယ်ဆိုတာကာကွယ်ခွင့်ရှိနေပေမဲ့တုတ်ပြန်ခွင့်မရနိုင်တဲ့ကတ်ဆိုးကြီးပါဒါနဲ့ဆက်ဆက်ပြီးကျမငငယ်ကလာဝကယုံကိုတွားရင်မြင်ခဲ့တဲ့ဆောင်ပုတ်တစ်ခုကိုလည်းအတွေ့အဲဝင်ရောက်လာတယ်။မြေမျိုးလို့လူမျိုးမပြုတ်လူမျိုးမှလူမျိုးပြုတ်မီအခုတော့ကျမဤဆောင်ပုတ်ရဲ့အထိတ်ဘေးကိုသဘောပေါက်ခဲ့ရပါပြီ။အခုလိုပြည်သူတွေဟာဒုက္ခမျိုးစုံနဲ့ကြုံတွေ့နေရတဲ့ခေတ်ဆိုးစနစ်ဆိုးကြီးအောက်မှာအမျိုးမျိုးသောအပူပင်တွေကိုရင်ဆိုင်ခဲ့ကြရတယ်။အခုဆိုလဲတဘာဝဘေးအန္တရာယ်ကိုလည်းရင်ဆိုင်ကြရတယ်။အာလုံသောအသက်တွေလည်းပိဆက်ခဲ့ကြရတာတွေမနှဲမနှောပါပဲ။ဒေတာဆုံးနေရာဆုံးမှာဖြစ်ပျက်နေတဲ့ဖြစ်ပျက်တိုင်းကကျမတို့ပြည်သူတွေအတွက်ရက်လက်ကောင်းမဟုတ်ပါဘူး။ဒီအတွက်ကျမတို့တွေပြန်လည်ပြီးတော့ကြိုးစားတည်ဆောက်ဖို့တော့လိုအပ်ပါတယ်။အာလုံဟာတော်လန်ရေးအတွက်ဝိုင်းကူကြရမယ်။ဒီအတွက်ကျမတို့ရဲ့ပန်းတိုင်ကိုရောက်ဖို့ဆိုရင်တော်လန်ရေးရဲ့အောင်မြင်မှုအလကဘာကိုတိဆောက်နိုင်ကြမှာသာကျမတို့ရည်မှန်းထားတဲ့ခရီးကရက်တူခရီးနဲ့ရောက်ရှိမှာဖြစ်တယ်ဆိုတဲ့အကြောင်းဤမျိုးသမီးကန္နာလေးကနေတိုက်တွန်းနှိုးဆော်ညဝေလိုက်ရပါတယ်ရှင်အားလုံးကိုကျေးဇူးတင်ပါတယ
်ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရ延လိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြောင်းလဲဆိုပြထားပါလို့ရှင် Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစိတ်နှာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်။ရှိတော်ဘုံအောင်ရမည်